အော်တိုဘာလ12ရက်တောက်ကြာနေ့ဥပုသ္စာဖြည့်သင်ခန်းစာဖြစ်ပါတယ်ဝိညာဉ်တော်စာပေဖြစ်တဲ့ EG White Gospel Workers စာမျက်နှာ483မှာဆိုလို့ရှိရင်ဘုရားသခင်ဟာမိမိရဲ့လူမျိုးတွေကိုစီလုံးခြင်းအကြောင်းကိုလေ့လာဖို့အလိုတော်ရှိပါတယ်ရွေးချယ်ခံလူမျိုးတွေမှာတဦးနဲ့တဦးမပေါင်းစည်းနိုင်တဲ့ဆုလက်စွမ်းရည်တွေရှိတယ်လို့မြင်တွေ့ကောင်းမြင်ကြပါလိမ့်မယ်မတူကွဲပြားနေတဲ့စိတ်တွေမှာတချို့တွေဟာအမှန်တရားကိုလက်ခံမှာဖြစ်တယ်တချို့ကြတော့လည်းအမှန်တရားကိုလက်မခံကြဘူးအထူးအရေးကြီးတဲ့အရာကတော့မိမိတို့ရဲ့စိတ်နှလုံးကိုဖွင့်ဟပြီးတော့ဖျားရှင်အမှန်တရားကိုမတူညီတဲ့အမှုအရာနဲ့လက်ခံကြဖို့ဖြစ်ပါတယ်အဲ့လိုမျိုးပြုကြမယ်ဆိုရင်မျောလင့်ချက်ကြီးစွာနဲ့အထူးတကွလှုပ်ဆောင်လာပြီးတော့ဖျားရှင်မှာစီလုံးခြင်းရရှိလာပါလိမ့်မယ်လူတွေရဲ့စွန့်ရည်တွေဘယ်လိုမျိုးပဲကွဲပြားခြားနားနေပါစေတန်ရှင်းသောဝိညာဉ်တော်ဖျားရဲ့အုတ်ချုပ်ထင်းချောင်းခြင်းအောက်မှာတော်လာနေရပါတယ်စကားပြောဆိုတဲ့နေရာမှာပဲဖြစ်ဖြစ်အပြုတ်အမှုမှာပဲဖြစ်ဖြစ်ကျင်နာတနာချင်းချစ်ချင်းမြတ်တာတွေပေါ်လင်လာပါလိမ့်မယ်။အမှုတော်ဆောင်တိုင်းဟာမိမိတို့ရဲ့ကြာရတာဝန်ကိုတစ္ဆာရှိစွာလုဆောင်ပါလိမ့်မယ်။ခရစ်တော်ဆူတောင်းခဲ့တဲ့နောက်တော်လိုက်တဲ့သူတွေရဲ့စီလုံးခြင်းဟာလည်းပဲတည်ရှိလာလိမ့်မှာဖြစ်ပါတယ်။နောက်ဆုံးမှာလောကီသားတွေဟာကိုတော်ရွေးကောက်တော်မူတဲ့သူတွေကိုဖျားရှင်ရဲ့တပည့်တော်တွေအဖြစ်တည်ရှိလာပါလိမ့်မယ်ဆိုပြီးတော့ဝိညာဉ်တော်စာပေဖော်ပြချက်အားဖြင့်တောက်ကြနေဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်။ဥပုသ္စာဖြည့်သင်ခန်းစာနှစ်ကတော့ဒီလောက်ပဲဖြစ်ပါတယ်ဥပုသ္စာဖြည့်အစီအစဉ်တစ်ဆက်သူကျွန်တော်ဆက်ဆောက်ပါကျမ်းနာတော်သူရောက်စီတိုင်းဝิญဉ္ဇဉ်ခွန်အားနဲ့ပြည့်ဝနိုင်ကြပါစေကျေးဇူးတင်ပါတယ်